ရခိုင်ပြည်နယ်ပုံရွံမြို့မှာဗိုလ်သူတွေကအကြောင်းသူကြောင်းသားတွေလိုက်ပါလာတဲ့ဆက်လီနင်းမြို့ခေရမှာအကြောင်းသူကြောင်းသား5ဦးပျောက်ဆုံးခဲ့ပြီးဒီကနေ့နေခင်းမှာတော့6ရောက်ရဲ့ရုပ်အလောင်းတွေပြန်လည်ရှာဖွေရရှိခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းဒေသအတော်များများမှာရေလမ်းခီးကိုအဓိကအားထားသွာလာနေရပြီးအခုလိုဆက်လီမော်တော်တင်းမော်တွေမကြာခဏနင်းမြို့တာကြောင့်အစိုးရအနေနဲ့လမ်းမဆက်သွယ်ရေးကိုတိုးချက်ဆောင်ရွက်ဖို့နဲ့ရေရင်တွေတိတိကျကျကြီးကြပ်ဖို့လိုအပ်နေပြီလို့ဝေဖန်မှုတွေလည်းရှိပါတယ်။ VOA သတင်းတော့ကိုမိုးစောကတင်ပြမှာပါ
။ဟုတ်ကဲ့အခြေခံပညာကျောင်းတွေစတင်ဖွင့်လှစ်တဲ့ဇွန်လ10ရက်နေ့မှာကျောင်းသူကျောင်းသားတွေလိုက်ပါတဲ့ဆက်လီဟာပုံနှကျုံမျိုးနဲ့ပိုးရွှေပြင်ရွာကနေခန်းခါရွာကိုကျောင်းတက်အပြန်နေကင်းတနားရီလောက်မှာနင်းမြုပ်ခဲ့ပြီးကျောင်းသူကျောင်းသား9ယောက်ပျောက်ဆုံးခဲ့ပါတယ်။ဒီကနေ့နေချင်းမှာတော့ပျောက်ဆုံးနေသူတွေတဲကရုပ်လောင်း6လောင်းကိုရှာဖွေတွေ့ရှိပြီဖြစ်ကြောင်းပိုးရွှေပြင်ရွာကအငိမ့်စားကျောင်းဆရာဦးမောင်ကျင်လာကအခုလိုပြောပါတယ်။အ
မေရောပျောက်တော့မှ6လောင်းရရရတဲ့လောင်းကိုမရသေးဘူး။6လောင်းကမင်းကရှင်းနေတော့ကတော့လောင်းရရင်ဆက်တော့ဆက်ရရတာပေါ့နော်။ရှင်းတဲ့နေရာလောက်မှာ9လောင်းရပြီလား။ဘယ်နာပါ3လောင်းရဆို6လောင်းတော့ရပြီ။နောက်ကျရမရသေးဘူးကွာ။အော်ဝိုင်းဝိုင်းကြီးကြတာပေါ့နော်။ရေရေကအများကြီးပါပဲ။ဒီကတော့လိုက်ရှာပါတယ်အများကြီးပါ။
ဒီနှစ်သေးဆုံးတဲ့ចောင်းသူចောင်းသားတွေဟာ9တန်းက3ယောက်8တန်းက3ယောက်နဲ့9တန်းက1ယောက်ဖြစ်ပြီးလောလောဆယ်ចောင်းသူ6ယောက်ရဲ့ရုပ်အလောင်းကိုတွေးဆထားတာဖြစ်ပါတယ်။ဆက်လီမှောက်ခဲ့တာကတော့လူ25ယောက်လောက်စန့်တာကို35ယောက်လောက်တင်ဆောင်တာကြောင့်နင်းမြုပ်တာဖြစ်ကြောင်းလည်းပြောပါတယ
်။ဒီမောက်တာကဒီចောင်းဆင်းကြီးပေါ့နော်ចောင်းဆင်းကြီးမှာဘယ်လိုလဲပေါ့ဘယ်လိုလဲကဖေးကသေးတယ်ဖေးက25ယောက်ထဲနေတာကို35ယောက်တင်လိုက်တာ။ဟိုကြီးဝိညာဉ်ကြီးလက်သွားရ
ဆယ်လီနင်းမြုပ်တာနဲ့ပတ်သက်ပြီးပိုးရွှေပြင်ရွာကိုရောက်ရှိနေတဲ့ပုံနှကျုံမျိုးနဲ့အုပ်ချုပ်ရေးမှူးဦးဝင်းထေကအခုလိုအတည်ပြုပြောဆိုပါတယ်
။6600ဆယ်လီနင်းနေရောပေါ့လူတင်တာများတော့ပေါ့
လောလောဆယ်မှာတော့ဆယ်လီမောင်းသူကိုပုံနှကျုံမျိုးနဲ့ရဲစခန်းကထိမ့်သိမ့်ချပါတယ်။ရခိုင်ပြည်နယ်အတွင်းတနီယာနဲ့တနီယာသွားလာရမှာရေလန်းခီးကိုအဓိကထားအသုံးပြုနေရပြီးအခုလိုဆယ်လီမှောက်တာအပြင်မော်တော်နဲ့တင်မောမှောက်တာတွေဟာလည်းမကြာခဏဖြစ်ပျက်နေပါတယ်။ဒီလိုရေရင်တွေနင်းမြုပ်တာဟာရေရင်တွေရဲ့ကြက်ခိုင်မှုပိုင်းအားနည်းတာနဲ့အလေးချိန်တန်ဖိုးတင်ဆောင်တာတွေကြောင့်လို့သုံးသက်တာတွေရှိပါတယ်။ဒီအခြေအနေအပေါ်မှာတော့ရခိုင်မျိုးသားပါတီကပြည်ပြန်လွှတ်တော်ကိုယ်စားလှယ်ဟောင်းဦးအောင်မြကျော်ကအခုလိုသုံးသက်ပါတယ
်။အဓိကတော့ရခိုင်ပြည်နယ်ကဒီလမ်းပန်းဆက်တွေကအရင်ကိုထက်ခဲတဲ့နေရာတည်းဆိုတော့သူပြင်ပြောင်းလဲမှုဟွာကိုလုံးမဲ့အတွက်ကတော့အစိုးရမှာတော့တာဝန်ရှိဆုံးပြီလို့ကျွန်တော်တို့ကတော့ပြောရှင်တယ်ခေဆက်ဆက်လေကျွန်တော်တို့ရခိုင်ပြည်ကိုကလုံးဝလေလီရှူတာခံရတဲ့အတိုင်းသားတို့ကျွန်တော်တို့ကတော့သုံးသက်တာပေါ့အသိန်းဖော်တွေပိုင်းအရာဆိုလို့တုံးကလည်းကျွန်တော်အောင်တို့ခိစားတယ်ဖြစ်ပြီးရခိုင်မုံပိုင်းကတော့လုံးဝကိုအားနေတယ်အဲ့လိုမျိုးပိုင်းတွေမှာလေဒီဝန်ကြီးဌာနရဲ့စီမံခန့်ခွဲမှုဝန်ကြီးဌာနရဲ့ကျွန်တော်စစ်စစ်အရေးယူမှုမုံပိုင်းကအရင်ကိုအားနေတယ်အာနေရီအတိုင်းတည်းကျွန်တော်တို့အများကြီးတွေ့ရတာ
ပြီးခဲ့တဲ့2015ခုနှစ်မလ23ရက်နေ့ကလည်းတောင်ကုန်းမြို့ကနေစစ်တွေမြို့ကိုသွားတဲ့အောင်တကုံ3တင်ပေါ်နင်းမြုပ်ခဲ့တာကြောင့်တေဆုံးသူ42ယောက်ရှိကြောင်းရခိုင်ပြည်နယ်အစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်ဒေတာရင်းကူညီကယ်ဆယ်ရေးဆောင်ရွက်နေတဲ့လူမှုအသင်းအဖွဲ့တွေကတော့ပျောက်ဆုံးသူရန်နဲ့ချီပြီးရှိတာကြောင့်တေဆုံးသူတွေဟာထုတ်ပြန်ထားတဲ့စီးရင်တဲ့ပုံပုံများပြားနိုင်ကြောင်းခံမှန်းကြပါတယ်အောင်တကွန်သုံးတင်ပေါ်နင်းမြုပ်တာဟာရခိုင်ပြည်နယ်ရေရင်နင်းမြုပ်မှုတမိုင်းမှာအစိုးဆုံးနဲ့အသေးအပြောက်အများဆုံးအဖြစ်ပြောဆိုကြပါတယ်။ပြီးခဲ့တဲ့ဧပြီလအတွင်းကလည်းပေါတော်မျိုးနယ်ကနေစစ်တွေမျိုးကိုသွားတဲ့ဆက်လက်တည်နင်းမြုပ်ခဲ့တာကြောင့်လူ18ယောက်သေဆုံးပြီးလူ60လောက်ပျောက်ဆုံးခဲ့ပါတယ်။